နိုင်ငံနေဆက်နေနေမိတ်ငင်းကြမှာခိုလုံနေကြတဲ့ဒုက္ခတွေတွေထွက်သွားဖို့မြန်မာအစိုးရဘက်ကဖိအားပေးလာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခတွေစခန်းတွေစီကိုထွက်ပြေးလာကြရတယ်လို့ကုတုပလောင်နဲ့ဘာလူခါလီစခန်းကဒုက္ခတွေတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ပြန်ဆောင်သွားကြတဲ့ဒုက္ခတွေပြန်လာရင်ကျိုးစိုးလက်ခံနေရခြားခြားပြီးဖို့အဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရကဆိုနေပေမဲ့တတလောဖန်ဆင်းမှုတွေရှိနေတဲ့အပေါ်စိုးရိမ်နေကြရလို့နေရရင်းကိုပြန်မှုကလည်းမဖြစ်နိုင်သေးဘူးလို့ဒုက္ခတွေကပြောဆိုနေတာပါအသေးစိတ်ကိုတော့အဆုမွန်ကတင်ပြပါမယ
်ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာမြန်မာသားကြောင့်လူမျိုးရေးတပ်အင်အားတွေတိုးချလာတဲ့အနေအထားပေါ်တပ်တွေပြန်ရုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတောင်းဆိုနေခြင်းဖြစ်ပါတယ်အခုလိုနည်းနည်းမတိမငြိဖြစ်နေတဲ့အချိန်မှာပဲနိုင်ငံနယ်စပ်နယ်နိမိတ်ညင်းသားထဲမှာခိုလုံနေထိုင်နေတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာဘက်ခြံကဖိအားပေးညှဉ်းထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်နယ်စပ်မှာတပ်အင်အားတွေတိုးချလာတဲ့အပြင်အခုလိုဖိအားပေးညှဉ်းထုတ်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကဒုက္ခသည်စခန်းတွေစီကိုမွတ်စလင်ဒုက္ခသည်တော်တော်များများထွက်ပြေးခိုလုံလာနေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေဦးမောင်မောင်ကအခြေအနေကိုပြောပြပါတယ
်မနေ့ကတောင်းတာတွေခွဲလို့မှလည်းဇီရိုလိုင်းပေါ့ဇီရိုလိုင်းမှာမနေ့ညနေပိုင်းတောင်းတာတွေခွဲလို့မှအဲ့ဒီမြန်မာစစ်တမ်းနဲ့ရာဆောင်ပေါ့သူတို့လာပြီးတော့အဲ့ဒီ second day ကဝင်ပတ်ချိုးစားနေတယ်လေသူတို့အချင်းချောပြီးတော့ပေါ့အဲ့ဒီနောက်ပိုင်းမှာဒီအဲ့ဒီ second မှာရှိတဲ့လူတွေကသူတို့အော်ဟုတ်ပြီးတော့သူတို့ရွေးချယ်တဲ့ဖိတ်ပွားခဲ့တယ်လို့သိရတယ်ကျွန်တော်ကလောလောဆယ်အဲ့ဒီမှာဇီရိုလိုင်းမှာရှိတဲ့လူတွေကလောလောဆယ်သူတို့အဲ့ဒီကနေလူတွေကလောလောဆယ်နေနေရောက်ပြီးတော့သူဒီဖတ်ကုတုပါလုံး second ကိုဘာလို့ခလေးတော့ကတိ second အချားဆိုကန်ဒီမှာကုလူနေရတည်ရတယ်အခုဒီအဲ့ဒီနေရာမှာအချက်လူတွေခြံခဲ့တယ်လို့သိရတယ်အဲ့ဒီမှာအခုတည်းအဲ့ဒီမြန်မာဘက်ကစစ်တပ်ကြီးအစုမင်းချတာလည်းတို့ရတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်း GGDD လောလောဆယ်ဒီမှာစွန့်ကျင်နေတယ်လို့သိရတယ
်နိုင်ငံနဲ့နိမိတ်ညင်းစားတဲ့အခုလက်ရှိအခြေအနေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တပ်တွေအင်အားတိုးချောက်ထားပြီးစိုးရိမ်ကြောက်တဲ့အခြေအနေဖြစ်နေတယ်လို့ကြားသိရပြီးတော့နေဆဲရစခန်းတွေဖြစ်တဲ့ကုတုပလောင်နဲ့ဘာလူခါလေးဒုက္ခတဲ့စခန်းတွေဘက်ကိုတချို့တိတ်ဆောင်လာတာရှိတယ်လို့မိသားစုတချို့လည်းအဲ့ဒီနိမိတ်ညင်းစားတဲ့မှာပဲပြိမ့်နေနေတာတွေလည်းရှိတယ်လို့ဘာလူခါလေးဒုက္ခတဲ့စခန်းတွေကိုကြီးဆလန်ကလည်းပြောပါတယ
်ဒုက္ခတွေကြီးကသူကစွန့်ပြီးတော့ဟောကြတယ်။နောက်အခုနေရအရှင်တွေကဒီလိုရပြတော့စိမနေတော့လေဒီတော့လည်းအဲဒီရတဲ့စာအာနိစ္စတဲ့တို့နောက်နေကြပေါင်းရပ်ဖွဲ့တို့ကျွန်တော်ပြလိုက်တယ်။နောက်မြန်မာဖက်ကလည်းအမှနေရအနေမှာအဲမနောစိတ္တနဲ့နေကြပေါင်းရပ်ဖွဲ့ညာလက်ကရောက်ရှိလာတယ်လို့ကျွန်တော်ဖွင့်ပြရတာတကယ်။နောက်ပြီးတော့သူကနေစီရအဲမရှိတော့အဲ့ဒီနေရာမှာပဲဆက်လက်ပြီးတော့သူတို့နေထိုင်ခဲ့တယ်။သူကပထမလာပြီးတော့မလျော့ရနေအပိုင်ဆက်ဆက်နဲ့အော်ပြီးတော့ပြောတယ်။ဒီမှာသူကဒုက္ခပြချူလောလောဆန်းဖြစ်တယ်။ဆက်ဆက်ပြဆိုပြီးတော့မြန်မာနိုင်ငံတဲ့ကိုဝင်ကြတော့ပြီးသူတို့ဆက်ဆက်ကြအဲ့ဒီနေရာမှာမနေကြနဲ့ဆိုပြီးတော့သူတို့ဟုတ်ကဲ့။ယနေ့အချိန်အတိဒီနေ့ညနေဒီနေ့မနေ့အချိန်အတိရောက်တော့မှလည်းလုံချင်းရဲ့စက်ဖက်ဝင်တဲ့ကော်ရောင်းညဖြစ်ကြတယ်။ဒီဘက်ကလည်းလုံချင်းရဲ့အပေါ်ဆီယာဆွဲကြတာကိုကျွန်တော်မြင်တွေ့ရပါတယ်။
တိတ်နေချီခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကဒုက္ခသည်စခန်းတွေစီကိုအခုလိုထပ်ပြီးတော့တိတ်ဆောင်လာတဲ့ဒုက္ခသည်တွေရောက်လာလို့စခန်းတွေလည်းအခက်အခဲဖြစ်ကြရပေမဲ့နေရရင်းကိုပြန်ဖို့ကတော့အချိန်မပေးသေးဘူးလို့လည်းအိုအီဇလန်ကပြောပါတယ်။အထူးသဖြင့်ကတော့ဒီရက်ပိုင်းတွေမှာ ARS စံဖတ်အဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖန်ဆီးမှုတွေရှိနေတဲ့အတွက်နေရရင်ပြန်ဖို့ကလည်းလုံခြုံရေးကစိုးရိမ်ရအနေထားဖြစ်တယ်လို့သူကဆက်ပြောပါတယ်
။ကျွန်တော်မှလည်းဆိုရင်ကျေးဇူးမြတ်တော်ကုသလေအမလဦးအောင်ကျွန်းပေါ်ဇမမြတ်ကိုဒီကြောင်နဲ့တိုက်ပြရည်မလောက်ခုနရဲ့ဆေးမှာမိသားစုနဲ့စိတ်မှာကိုယ်ကိုဖန်ဆီးလိုက်တယ်။ရေနံများလေးငါပြရစကားကိုလာဆက်တိုက်ရသူတို့ရောအဲ့လိုအမလောင်းတစ်ယောက်ကတော့ဖန်ဆီးရစ်ချက်ပန်ချဖို့စီစဉ်လိုက်တာကဒါမြန်မာတို့ရှင်းလင်းဖတ်ကြအောင်လုပ်နေတာကိုတက်တက်လိုက်တာလို့ကျွန်တော်တို့ယူဆပါတယ်။ဟုတ
်ကဲ့။
ဒီအတိုင်းကျွန်တော်တို့စောက်တွေကမြန်မာနိုင်ငံတစ်ခုသူတို့ပါရတဲ့ဆက်မဲ့စီကျွန်တော်တို့ရဲ့အပြည့်လေးရဲ့အလုံးစိတ်ယူတဲ့အကြံနဲ့မှရှိနေပါတယ်ခင်ဗျာ။
မြမဆိုးရဘက်ကတော့ပြန်လာမဲ့သူတွေအတွက်ကြိုးစိုးလက်ခံနေရခြားထားရေးဂျားစခန်းတွေဖွင့်လှစ်ထားပြီးအသင့်ဖြစ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ရောက်ဒုက္ခသည်တွေမှာတော့နိုင်ငံသားခွင့်ရဒန်းလူပေးဖို့အပါအဝင်မိမိတို့ရဲ့နေရရင်းတွေမှာဘေးကင်းလုံခြုံစွာပြန်လည်ခြေချနေနိုင်ရေးစတဲ့အချက်ဆက်နှစ်ချက်ကိုမြမဆိုးရစီကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအဖွဲ့ကြီးတွေကနေတစင်စာပေးဖို့တောင်းဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ် လက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပေးလိုက်တဲ့ဒုက္ခသည်စီးရင်နေမှာလဲစီစစ်နေရတဲ့အနေအထားဖြစ်လို့ဒုက္ခသည်တွေပြန်လည်လက်ခံစီစစ်ရေးအစီအစဉ်ကနှောင့်နှေးနေဆဲဖြစ်ပြီးအခုလိုနေဆက်တင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်မံတိုက်ရှောင်လာသူတွေလည်းရှိနေဆဲဖြစ်ပါတယ်ရှင်။